ခင်ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကမ္ဘောဇာဒီမိုကရေစီဆိုတဲ့တော်ရရှင်ကတော့ရှေ့ရဲ့ရှေ့လရှေ့လေးလုံးနေမှာစာရေးလာတာပါမင်္ဂလာပါ VOE ရေးတဲ့ရှေ့လေးလုံးဒီမိုကရေစီရေးတော်ပုံကြီး35နှစ်ပြည့်ခဲ့တယ်လို့ VOE ကိုအားပေးနားဆင်လာခဲ့တာလေ46နှစ်တိုင်ခဲ့ပါပြီဗျာတဲ့ VOE ဝိုင်းတော်သားတွေအားလုံးဘေးကင်းကျန်းမာကြပါစေအစဉ်မြဲအားပေးလျက်ပါတဲ့ကျေးဇူးတင်ပါတယ်ကမ္ဘောဇော်လည်းဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်တိုနီလီဆိုတဲ့တော်ရရှင်ကတော့မေးခွန်းတစ်ခုမေးလာတာပါ VOE တန်လွင့်ဌာနရဲ့အခုလက်ရှိဌာနမှုနာမည်ကိုတည်ချင်ပါတယ်အရင်ကဆိုသတင်းပြည့်ရင်မြဲလို့ကြီးညာပါတယ်တဲ့အခုတလောမကြားရတာကြားပြီဖြစ်လို့တည်ချင်ပါတယ်ကျွန်တော်ကတော့အမြဲနားထောင်တဲ့ပရိသတ်တူဖြစ်ပါတယ် VOE ဝန်ထမ်းတွေအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေကြပါစေတဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးချင်ပါတယ်နော်ကျမတို့ VOE ဌာနမှုရဲ့နာမည်ဆိုလို့ကျမတို့ VOE ဌာနမှုနာမည်ကိုတော့တင်းနေပြီးမကြင်ညာတတ်ပါဘူးတခါတလေအထူးအစီအစဉ်တင်ဆက်လို့တွေးဆမေးမြန်းငန်းတို့ဘာလို့လုပ်ရင်တော့ VOE ဌာနမှုဆိုပြီးကြင်ညာတတ်ပါတယ်နော်ကျမတို့အစီအစဉ်တွေပြီးရင်တော့ VOE ဌာနမှုနာမည်ကိုမကြင်ညာပါဘူးကျမတို့အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့ engineer တွေရဲ့နာမည်တွေကိုကြင်ညာတာဖြစ်ပါတယ်လောလောဆယ် VOE မြန်မာဌာနကိုတာဝန်ယူထားတာကတော့ယာယီဌာနမှုဒေါခင်စိုးဝင်းဖြစ်ပါတယ်ရှင်ဒီတော်ရရှင်ရဲ့အမေကိုဖြစ်ပြီးသားဖြစ်မဲ့ထင်ပါတယ်နော် VOE အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်VOE season တစ်ခုပြန်လွင့်ပေးပါဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်။သူကလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာတုန်းက VOE ကနေထုတ်လွှင့်ပေးတဲ့အစီအစဉ်လေးကိုအမှတ်တရပြန်နှားထောင်ချင်ပါတယ်ဆိုပြီးတော့အခုလိုမျိုးတောင်းဆိုလာတာဖြစ်ပါတယ်
။ VOE မြန်မာဝိုင်းဝန်တော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ဆက်လိုက်ပါတယ်။2009လောက်ကထိုင်းနိုင်ငံကနေတဆင့်တချင်းတစ်ပုတ်တောင်းပူတာကလွဲပြီးတော့ VOE ကိုစာမရေးဘူးပါဘူး။တကယ်တော့1994လောက်ကနေဒီနေ့အထိ VOE ကိုနင်းညမပြတ်အမြဲနားထောင်နေတဲ့ VOE ရဲ့ဝါရင်အမာခံပရိသတ်တယောက်ပါ Line to Radio Kick ကနေဒီနေ့ Facebook Kick ကာလအထိပါ VOE ကိုတောင်းဆိုချင်တာလေးတစ်ခုရှိလို့ပါတခြားတော့မဟုတ်ပါဘူး2002 2003ခုနှစ်လောက်ကထုတ်လွှင့်ခဲ့ပူတဲ့ဟာသဇလန်တူလေးတစ်ခုကိုအလင်းသိရင်ပြန်ထုတ်လွှင့်ပေးစီချင်တာပါအဲ့ဒီကာလကပြပရောက်အတိုက်ခံအဖွဲ့အစည်းပေါင်းစုံရဲ့ Statement တော်လှန်ရေးကိုတယောထားတဲ့အကြောင်းလေးပါစင်ကာပူအွန်လိုင်းမီဒီယာကကူးယူဖော်ပြတယ်ဆိုလားမှတ်မိနေပါသေးတယ်။ရွာဦးကျောင်းကိုမြို့ကဧည့်သည်တယောက်ရောက်လာတာကနေကြီးညာချက်ထုတ်ပြန်တဲ့ယဉ်ကျေးမှုကိုဆရာတော်ကသဘောကျသွားပြီးတော့နောက်ဆိုရင်အပြင်သွားဖို့ကပ္ပိယကိုလဲပြင်ခိုင်းတာကအစားပါဇက်နဲ့မပြောတော့ဘဲနဲ့တင်ပုံးကြီးပေါ်မှာကပ္ပိယကိုအတိပေးထုတ်ပြန်လိုက်သည်ဆိုတာမျိုးဆရာတော်ကတစ်ဆင့်တစ်ကြောင်လုံးကူးဆက်သွားပြီးတော့တခုခုဆိုရင်ကြောင်ညာချက်ထုတ်ပြီးပဲစကားပြောကြတော့တယ်။ဘုန်းကြီးတွေကတစ်ဆင့်ရွာသားတွေကိုကူးဆက်တကြီးမိမကသူ့သမီးကိုဤစားစကားလိုက်ပြောတဲ့သူကိုမကြိုက်ကြောင်းကအစကြီးညာချက်ထုတ်အချင်းချင်းရံဖြစ်အပြန်အလှန်ကြီးညာချက်နဲ့ပဲရံဖြစ်ကြတာမျိုးတွေကိုနားထောင်မိသူတိုင်းမပြုံးမိပဲမနေနိုင်အောင်ရတမြောက်စွာတင်ဆက်သွားတာအရန်သဘောကျမိပါတယ်။စာလဲရှည်သွားပြီးမို့အလင်းသက်တဲ့အခါပြန်ပြီးတော့ထုတ်လွှင့်ပေးဖို့ထပ်ပြီးတောင်းဆိုပါစေ။ဝိုင်းတော်သားများရှင်လန်းကြပါစေ
။ကိုစိုးညီဖြစ်ပါတယ်ရှင်။ကိုစွန်ကြီးက VOE American တန်ကိုနှစ်ပေါင်း30နှစ်ပါနေညမပြတ်နားထောင်ပါတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီ2002 2003လောက်တုန်းကထုတ်တဲ့အစီအစဉ်တစ်ခုပြန်နားထောင်ခြင်းပါတယ်လို့စဉ်းစားတာစဉ်းစားလို့ကမရအောင်ဖြစ်နေတာနောက်တော့မှကျွန်မပြန်ပြီးတော့သတိထားမိတာကကျွန်မက VOE ကိုအလုပ်စလုပ်တာ2006ဆိုတော့2002 2003တုန်းကတော့အစီအစဉ်တွေကိုမသိပါဘူးရှင်ဒါပေမဲ့ကိုစွန်ကြီးပြောတဲ့အစီအစဉ်ကိုကျွန်မသိတယ်လို့ထင်ပါတယ် statement တွေထုတ်တဲ့အစီအစဉ်လေအဲ့ဒါနဲ့ပြန်ရှာတော့ဒီ2009ဩဂုတ်လ25ရက်နေ့ကတင်ဆက်ပေးတဲ့အစီအစဉ်ဖြစ်မယ်လို့ထင်ပါတယ်နော်တိုက်တိုက်ဆိုင်ဆိုင်ဒီလကလည်းဩဂုတ်လဆိုတော့အဲ့အစီအစဉ်ထုတ်လွှင့်ပေးတာလည်း14နှစ်ရှိပါပြီဒါကြောင့်မလို့ဟိုနှစ်တွေလည်းစိတ်ထဲမှာများမှားပြီးတော့တွေးနေမိလားထင်မိပါတယ်ကျမထင်တဲ့အစီအစဉ်ကတော့ကိုကျော်အောင်လွင်တင်ဆက်ပေးတဲ့အမှုပညာမိုးကောင်းကင်အစီအစဉ်ကဒလတော်ပုံမြင်ဆိုပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ဖြစ်မယ်ထင်ပါတယ်စင်ကိုခြေဆိုင်တန်လွင်အိမ်မက်အွန်လိုင်းမဂ္ဂဇင်းရဲ့၅နှစ်ပြည့်အထူးထုံးမှာဖော်ပြထားတဲ့ကဘာဆုံးမင်းဆိုတဲ့စာရေးဆရာရေးသားတဲ့ဒလက်တော်ပုံမြင်ဆိုတဲ့ဝတ္ထုကိုကိုကျော်အောင်လွင်ကရေဒီယိုအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာပါက ကျွန်တော်တို့ဒီအင်တာနက်ဆာမျက်နှာပေါ်မှာလည်းရှိပါသေးတယ်။အခွင့်အရေးပြန်လွှင့်ပါမယ်နော်။အစီအစဉ်တွေကိုနှစ်ရှည်လာများအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ခုဆက်ပြီးရင်ဖွင့်လာတဲ့သရရှင်တယောက်ရဲ့စာတစောင်ကိုဖော်ပြပေးချင်ပါတယ်နော်အခုတလောမြောက်ရီနေမြေတဝိုက်ကဒီ online cyber crime online ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးသတင်းတွေမကြာခဏတက်တာသတိထားမိကြမယ်ထင်ပါတယ်ကမ္ဘာတဝန်းကနိုင်ငံတွေကိုဒီ online ကနေပြီးတော့လိမ့်လည်လှည့်ပြားတဲ့လုပ်ငန်းတွေကိုတွင်းတွင်းကျကျလုပ်ကိုင်နေကြတာပါဒီမှာအဲ့ဒီလုပ်ငန်းတစ်ခုမှာကိုယ်တိုင်အလုပ်လုပ်နေပါတယ်ဆိုတဲ့လူငယ်တူရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်သူကတခြားသူတွေသတိထားရအောင်လို့ဒီစာကိုတေချာဖော်ပြပေးပါကျွန်တော်နာမည်တော့မဖော်ပြပါနဲ့တဲ့
ကျွန်တော်မြောက်ရီမြို့ကိုကွန်ပျူတာနဲ့အင်္ဂလိပ်စာရရင်လစာကောင်းတယ်ဆိုလို့တက်လာခဲ့တာပါမြောက်ရီကတရုတ်တွေအလုပ်ယုံကို HR ဆိုတဲ့လူတွေကအလုပ်သွင်းပေးပါတယ်အလုပ်က finding chatting ဆိုပြီးရှိပါတယ်ဒီနေ့ကိုနိုင်ငံသားတွေရှိက Telegram account တောင်းရပါတယ်တစ်လလူ60ရှာရပါတယ်မရှာနိုင်ရောရပါတယ်ဂျင်းဆက်နဲ့တို့တာတွေဘာတွေလဲရှိပါတယ်တချို့ဆိုရင်လက်လွန်သွားလို့ချောင်းနဲ့မျောခံရတဲ့လူတွေလည်းရှိပါတယ်။နိုင်ငံသားတွေနဲ့စကားပြောဖို့တရုတ်ကောင်မလေးတွေငှားပြီးသူတို့ပုံနဲ့စကားပြောပေးရတာပါ။ပြီးရင်ဂိမ်းအကောင့်တွေထဲငွေထည့်ခိုင်းရတာပါ။ပြောရရင်တော့လိမ်ခိုင်းတာပေါ့ဗျာ။ကျွန်တော်တို့ကဒေါ်လာ1000လောက်ထည့်ခိုင်းလို့ရရင်ဘောနပ်ဆိုပြီးဘတ်900ရမယ်ပြောပါတယ်။ဒါပေမဲ့ဘယ်သူမှမရှာနိုင်ပါဘူး။ဘာလို့လဲဆိုတော့ရက်ပေါင်း15ရက်ဆိုပြီးထားပါတယ်။အဲ့ဒီရက်ပြည့်ရင်အထုတ်ခံရပါတယ်။ကျွန်တော်ဆိုရင်အခုသိန်း30လောက်ကုန်နေပါပြီအလုတ်သွင်းပေးမယ်ပြောလို့ပေးလိုက်ရတဲ့ပတ်စံလိန်ယူသွားတာများပါတယ်မြဝရီမှာလူလိန်တွေကြီးပါပဲဒါကြောင့် Facebook မှာအလုတ်ခေါ်တဲ့စာတွေ့တိုင်းလူငယ်တွေမသွားကြပါနဲ့လို့ဒီမှာလူငယ်တွေတော်တော်များများဒုက္ခရောက်နေကြပါတယ်ဒါကြောင့်မြဝရီမျိုးကိုမလာကြဖို့တခြားသူတွေကိုကျွန်တော်လိုဒုက္ခမရောက်အောင် VOA ကနေတဆင့်ပြည်သူတွေစီကိုတင်ပြပေးလိုက်ပါတယ်
ဒီတော့ရရှင်ကဒီမြောက်ရီက online cyber crime နေမှာအလုပ်လုပ်နေတဲ့သူဖြစ်ပြီးတော့မြန်မာနိုင်ငံကလူငယ်တွေအနေနဲ့ဒီလိမ့်နေလှည့်ပြပြီးတော့အိမ်မှာအလုပ်လုပ်ကြမှုခေါ်ခံရမှာဆိုလို့တတိပေးတာပါဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင်မိသားစုဝင်ငွေအတွက်အသေးအံအလုပ်လိုချင်နေတဲ့လူငယ်တွေတတိထားနိုင်မှုဖြစ်ပါတယ်နော်တော့ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးပုံမကောင်းမအဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုမိပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။